တရေပတိပခါရီကျမ်းဖတ်မှုတွေနဲ့မဒီမငင်ဖြစ်နေတဲ့ရခိုင်ပြည်နယ်အတွင်းပညာရေးအခြေအနေစိုးစိုးဝါးနှိမ့်ချလာနေတဲ့အပေါ်မှာဖြစ်တော်မူအစိုးရဘက်ကဘလို့စီမံဆောင်ရွက်နေပါသလဲလို့ရခိုင်လွတ်တော်အမတ်ကဒီအမျိုးသားလွတ်တော်မှာမေးခွန်းထုတ်လိုက်ပါတယ်။ရခိုင်ပြည်နယ်အတွင်းကျောင်း20ကျောင်းမှာမနစ်ကဆက်လက်ဆောင်ရွက်မှာတဦးမှမအောင်ခဲ့တာနဲ့တက္ကသိုလ်ဝန်ထမ်းအောင်ချက်မှာလည်းရခိုင်ပြည်နယ်ဟာအနေဆုံးအဆင့်၅နှစ်သက်တိုက်ဖြစ်ခဲ့တဲ့အပေါ်မှာမေးခွန်းထုတ်လိုက်တာပါ။ရခိုင်ပြည်နယ်အတွင်းအခြေခံပညာရေးချောင်းတွေအခုလိုပညာရေးကျဆင်းလာတဲ့အကြောင်းရင်းပါကြောင်းပါလဲ။ဒီတော့သူဆိုရဘက်ကဘလို့စီမံဆောင်ရွက်ပြမှာလဲဆိုတာတွေကိုမတ်စုမွန်ကဆက်သွယ်ပြီးမြန်ပြီးတော့တင်ပြပေးထားပါတယ်ခင်ဗျာ။
ရခိုင်ပြည်နယ်အတွင်းမှာလွန်ခဲ့တဲ့နှစ်တွေကနေစလို့လူမျိုးရေးဘာသာရေးအတွင်ဆောင်အကြမ်းဖက်မှုတွေဖြစ်ခဲ့ပြီးလက်တလုံးမှာလည်းရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေကအပြင်းထန်ဖြစ်ပွားနေဆဲဖြစ်တာမို့ဒေသတွေမတည်ငြိမ်မှုတွေကြောင့်ဖွံ့ဖြိုးတိုးတက်မှုနှောင့်နှေးနေရတဲ့ရခိုင်ပြည်နယ်ထဲမှာလမ်းမဆက်သွယ်ရေးနဲ့နေစဉ်လူနေမှုစီးပွားဘဝတွေခက်ခဲဖြစ်ရတဲ့အပြင်ဒေသခံပြည်သူတွေအထူးသဖြင့်ကျောင်းသားလူငယ်တွေအတွက်ပညာရေးခန္ဓာကစိုးဝါးနေကြနေတဲ့အနေအထားမှာဖြစ်နေတာပါ။ပြည်နယ်နဲ့တိုင်းဒေသကြီးအသီးသီးမှာရခိုင်ပြည်နယ်ပညာရေးအခြေအနေတော်တော်လေးကိုနှိမ့်ကြနေတာအထူးသဖြင့်တက္ကသိုလ်ဝန်ထမ်းအောင်ချက်အနေဆုံးအစီအဖြစ်၅နှစ်ဆက်တိုက်ဖြစ်နေတာအပြင်ကျောင်းပေါင်း၂၂ကျောင်းမှာ၁၀တန်းအောင်ကျောင်းသားတဦးတယောက်မှမရှိတဲ့အနေအထားဖြစ်နေရတာကိုရခိုင်ပြည်နယ်ကကိုစားပြုအမျိုးသားလွှတ်တော်ကိုစလဲမတ်ထုမေကထောက်ပြပြီးအမျိုးသားလွှတ်တော်မှဒီကနေ့မေးခွန်းထုတ်ခဲ့ပါတယ်
ရခိုင်ပြည်နယ်အတွင်းမှာဒီနေ့ကကျင်းပခဲ့တဲ့တက္ကသိုလ်ဝန်ဆောင်ပွဲမှာကျောင်းသူကျောင်းသားတဦးမှမအောင်မြင်ခဲ့တဲ့ကျောင်း၂၂ကျောင်းရှိပါတယ်ကျင်းနှစ်ကလည်းတက္ကသိုလ်ဝင်ဆောင်ပွဲမှာအောင်မြင်တဲ့သူမရှိတဲ့ကျောင်း25ကျောင်း8ကျောင်းလေးလာပြည့်ရှိရပါတယ်။ဒါကြောင့်မလို့ပခိုင်ပြည်နယ်ဟာလွန်ခဲ့တဲ့9နှစ်တာအတောအတွင်းမှာအောင်ချက်နှိမ့်ပါတဲ့အကြောင်းရင်းများကိုဝန်ကြီးဌာနအနေနဲ့ဖော်ထုတ်လေ့လာခဲ့ခြင်းရှိမရှိနဲ့အောင်ချက်မြင့်မားရေးအတွက်လိုအပ်တဲ့အစီအစဉ်များအကောင့်ချက်ပို့ပေးဖို့အစီအစဉ်ရှိမရှိကိုသိလိုပါတဲ့ပြည်မြို့သားဆက်တော်အောက်ဆိုင်မှာတင်လေးစောက်စွာမေးမြန်းပါတယ်
လက်တလုံးစစ်ဖြစ်နေတဲ့နေရာတွေအပါအဝင်ရခိုင်ပြည်နယ်တွင်းကတခြားမြို့နယ်တွေမှာပါပညာရေးအခြေအနေဆိုးဝါးနေတဲ့အနေအထားပေါ်မှာတက်ဆိုင်ရာပညာရေးဝန်ကြီးရဲ့တုံ့ပြန်ချက်နဲ့သူ့ရဲ့အကြံပြုချက်တွေကိုအမျိုးသားလွှတ်တော်ကိုယ်စားလှယ်မတ်ထုမေက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်။ဒါနဲ့ပတ်သက်ပြီးတော့ဝန်ကြီးဌာနအနေနဲ့၅နှစ်လုံးလုံးဒီတိုင်းကြည့်ကြရတဲ့နဲ့ပတ်သက်ပြီးတော့၄ခုမေးတဲ့ဝန်ကြီးဌာနအနေနဲ့ကတော့တခြားပြည်နယ်နဲ့တိုင်းရင်းရဲ့တိုင်းရင်းနဲ့နှိုင်းချလို့ရှိရင်ရခိုင်ပြည်နယ်ဟာဆရာနဲ့ကျောင်းသားအချို့ဟာအမြင့်မားနေတယ်ဆိုပြီးတော့သူတခုပြောတာရှိပါတယ်။သူအနေနဲ့လည်းဒီခဏကျားဆမ်းမနိုင်ရဲ့အရေးပေးတုတက်အောင်ဆောင်ရွက်တာတို့သူချင်းမြရခိုင်မုံတိုးမီအောင်ဒီလိုအပြည့်ဆောင်ရွက်နေတယ်ဆိုပြီးတော့ဒီရေပုရဖြေပါတယ်ဆိုတော့ကျွန်တော်ကဘလို့ဆောင်ရွက်လဲလို့ကျွန်တော်မေးထားတာရှိပါတယ်ဒီနည်းလမ်းတွေနဲ့ပတ်သက်သေးစိတ်ဖြေကြရတာမရှိပါဘူးအပြည့်ဆက်မြတိုင်းကနေအေးချမ်းတုံးကားတော့မှနေပြီးတော့ဒီလိုမျိုးအောင်ချက်ရခိုင်မုံတွေဘလို့ဆက်မှုမြေသွားပါတယ်အခုလိုမျိုးနင်းငယ်မတင်အေးချမ်းတွေဖြစ်တယ်အဒီပုံမှန်လည်းနေပြီးတော့ခိုင်ပြည်နယ်အစိုးရဖိုင်နဲ့ဒီတော်စုအစိုးရဖိုင်ကနေပြီးတော့အထူးသဖြင့်ဒီနင်းငယ်တင်းငယ်အေးချမ်းရဲ့တောင်းတွေမှာပညာသင်ကြားနေရတဲ့ကျောင်းသူကျောင်းသားများကိုစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာတိုးတက်လာမှုရှိအောင်ဒီလိုမျိုးအကောင့်တွေကိုဖန်တီးရမှာဖြစ်ပါတယ်ဟိုဒါဝန်နေပြီးဝန်ကြီးဌာနအနေနဲ့ဆောင်ရွက်ဖို့မှအနေနဲ့တိုက်တွန်းလိုပါတယ်ရှင့်
ဒေသတွင်းမတည်ငြိမ်မှုတွေကြောင့်နေစဉ်လူနေမှုဘဝအစီအဝါလုတ်ကိုင်းစားတောင်းမှုခက်ခဲပြီးကျောင်းသားပြိပါတွေဆင်းရဲကြတဲ့လို့ကျောင်းသားတွေကိုစာသင်ခဲ့တဲ့ကိုမပူတိုင်းတာတော့ကျောင်းသားနဲ့ဆရာစာသင်ကြောင်းလုံလောက်မှုမရှိတာတွေကြောင့်ကျောင်းပညာရေးအစီအတန်းဒိတ်ပါမှုတွေဖြစ်နေရတာလို့ရခိုင်တိုင်းရင်းသားမျိုးနွယ်များအစီယုံအာရေးစီကကိုစစောထုံးကရှုမြင်ပါတယ
်ရခိုင်မှာကဒီစာသင်ကြောင်းတွေကဆရာအရေးတိရောအရေးတိရောမပြည့်စုံတာတွေရှိပါတယ်ဒီသင်တန်းကို PC ပိုင်းမှာဆိုလို့ရှိရင်လည်းဒီအရေးတိမင်းဘောလည်းနော်မပြည့်စုံတာတွေလည်းရှိပါတယ်လူဖတ်တွေဆင်းရဲကြတဲ့မှုပေါ့လေနှုန်းထားတဲ့အများကြီးတက်လာကြတာရှိတယ်။အဲဒီကြက်တွေမှာစီးပွားမပြေတဲ့ခါကျတော့နေမှာရှိတဲ့ကျောင်းသားနှုန်းထားတွေတချို့တော်များကသူရှင်တော့ဝမ်းမထမ်းလာကြတဲ့ရှိတယ်။အဲအဲငွေလေးတွေမှာဆိုလို့ရှိရင်မဖြစ်မနေအောင်ရမယ်ဆိုတဲ့ပုံစံမျိုးနဲ့ဒီလိုပဲအောင်လာကြတယ်ပေါ့။ဒါနဲ့အဲအဲရှိကြတယ်ကိုယ်တည်းစီတည်းလို့ရောက်လာပြီဆိုလို့ရှိရင်ခါကျတော့တကယ့်ကိုနှစ်ချေဝါးရှိတဲ့ရှိရတဲ့ခါကျတော့နိုင်ရင်းနေဘူးပေါ့နော်။အဲ့ဒါကြာလို့ရှိရင်တော့ဒီကျောင်းမကြားရတဲ့အရေးအများများလာရတာဖြစ်ပါတယ်။အဲပဋိပက္ခတွေကလည်းအမြဲတမ်းကြုံတယ်ကျွန်တော်တို့ဒီမှာကနောက်သဘာဝပြန်နေလေးရှိတယ်အဲဒီလိုရှင်နေမျိုးမှာဒီခဏလေးစာသင်ကြားမှုပုံမှာလည်းထိခိုက်မှုတွေအများကြီးဖြစ်တော့တာပေါ့။ကိုယ်စီဒီပခါတွေတခုတွေမဟုတ်ဘူးပေါ့နော်။ပြီးခဲ့တဲ့ Community Parliament ဈေးမှာဆိုလို့ရှိရင်လည်းဒီလိုပဲကြောင်းတွေပိတ်ဆားရတာရှိတယ်။ဆရာဆရာမတွေလုံခြုံရေးတွေလုံခြုံရေးကိုလည်းပဲအနာဘယ်နေဖက်တယ်ပြီးတော့မှအပြည့်အဝမဆောင်ပြည့်နေတာရှိတယ်ပေါ့။အဲဒီလိုရှင်နေကြောင်းလည်းပဲဒီပညာရေးမှာထိခိုက်မှုတွေရှိတယ်လို့ကျွန်တော်သုံးသပ်ပါတယ်မှာ
။တိုက်ပွဲကြောင့်အသက်လူပြီးထွက်ပြေးနေရတဲ့ဒေသခံတွေထဲမှာကျောင်းသားလူတွေတွေလည်းအပြောင်ပြားပါဝင်တာပေါ့လို့ဒီကျောင်းသားတွေအရင်တပ်ဆိုင်ရာရခိုင်ပြည်နယ်အစိုးရနဲ့ပြည်တော်စုအစိုးရဘက်ကအလေးနက်ထားစ ဒီကနေ့မှာပဲအမျိုးသားလွှတ်တော်မှာအမျိုးသားလွှတ်တော်ကိုယ်စားလှယ်မှတ်ထုတ်မှုကအကြံပြုပါတယ်။ဒီကနေ့မှာပဲအမျိုးသားလွှတ်တော်မှာအမျိုးသားလွှတ်တော်ကိုယ်စားလှယ်မှတ်ထုတ်မှုတင်ပြခဲ့တဲ့အတိုးနယ်ပါတဲ့ပညာရေးဆရာချင်းဝေအစီအစဉ်ရေးဆွဲအကောင့်ထဲပေါ်ပြပါလို့ပြည်တော်စုဆွေရကိုတိုက်တွန်းတဲ့အဆိုပေါ်မှာလည်းရှုံးနေခဲ့ပါတယ်။နိုင်ငံလုံးတိုင်းတာနဲ့ပညာဆက်လက်သင်ယူ